အမေရိကန်သမ္မတချီတာဝန်ယူပြီးတဲ့နောက်ပထမဆုံးအကြိမ်ခရစ်မတ်ပွဲဆင်နွှဲနေတဲ့သမ္မတဂျိုးဘိုင်ဒန်ကပြည်ရင်းပြည်ပမှာမှုထမ်းနေတဲ့အမေရိကန်စစ်တီတွေကိုအွန်လိုင်းကနေနှုတ်ခွန်းဆက်စကားပြောကြားလိုက်ပါတယ်။တန်းကြီးအတွက်ဆွံ့လွတ်မှုတွေနဲ့တာဝန်ယူမှုတွေအတွက်လည်းအမေရိကန်စစ်တီတွေကိုချီးကျူးခဲ့တာပါ။အမေရိကန်ကတ္တာ၊ရိုမေးနီးယား၊ဘာရိန်စတဲ့နိုင်ငံတွေမှာမှုထမ်းနေကြတဲ့ကြီးရီလီ၊မရင်းအာကာတာနဲ့ကမ်းခြေဆောင်တပ်ဖွဲ့တွေကိုသမ္မတကတော့ဂျိုးဘိုင်ဒန်အပြင်တပ်မှုလို့အမည်ပေးထားတဲ့ခွေးကလေးတို့နဲ့အတူအင်ဂျီဘော်မှာဆင်းနေကကျေးဇူးတင်စွာပြောကြားခဲ့တာဖြစ်ပါတယ်။လက်နက်ကိုင်တပ်ဖွဲ့ရဲ့အကြီးအကဲဖြစ်အခုလိုနှုတ်ခွန်းဆက်ခွင့်ရတဲ့အချိန်မှာအမေရိကန်စစ်တီကမကမိသားစုဝင်တွေကိုပါဆွံ့လွတ်မှုတွေအတွက်ကျေးဇူးတင်စွာပြောကြားလို့ရတဲ့အကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။တိုင်းပြည်အတွက်တပ်မဏိလိုခိုင်မာတဲ့ကြောရိုးဖြစ်တင်စားတုံ့ပြန်ပြီးစစ်တီတွေနဲ့မိသားစုတွေပေါ်မှာလည်းတိုင်းပြည်ကဆက်ရှော့ဖို့တာဝန်ရှိတဲ့အကြောင်းသမ္မတကအလေးထားပြောကြားခဲ့တာပါ။အခုလိုအားလိုက်ရဲ့အခါသမယမှာမိသားစုတွေနဲ့ခွက်ခွာပြီးတိုင်းပြည်အတွက်အမှုထမ်းနေရတဲ့စစ်တီတွေရဲ့ဘဝပေါ်စာနာနားလည်ကြောင်းလည်းသမ္မတကတော့ပြောကြားသွားပါတယ်။ခရစ်စမတ်အားလိုက်ရဲ့ကာလကိုအင်ဂျီရောမှာမိသားစုနဲ့အင်းအင်းချင်းချင်းကုံဆုံးမှုရည်ရထားတဲ့သမ္မတနဲ့သမ္မတကတော့ကတော့ကယောကကာလမှာတတိရှိရှိခန္ဓာရင်ရှိရှိရင်ဆက်ရတဲ့အမေရိကန်ပြည်သူတွေကိုချီးကျူးကြောင်းနဲ့ခက်ခဲတဲ့ကာလကိုဖျက်ဆီးနိုင်မှုစွန့်မှုကောင်တန်းလိုက်ကြောင်းလည်းကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။